အလီနိုဂျာဒီဥထုပုံစံအရအထွက်ချနိုင်စရာရှိတာကိုချုံမြင်ပြီးကမ္ဘောဒီးယားနဲ့မြန်မာကနေစံတင်သွင်းဖို့ကြည်နေတယ်လို့အင်ဒိုနီးရှားနိုင်ငံတော်ဘာဆာနာယိတ်ခါဝယ်ယူပို့ဆောင်ရေးလုပ်ငန်းဘူးလော့ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ဒီနေ့အတွက်စံ 1.6 မက်ထရစ်တန်ကိုထန်းဗီယက်နမ်အိန္ဒိယနဲ့ပါကစ္စတန်တို့ကနေဒီလအစောပိုင်းကတင်သွင်းခဲ့တဲ့အပြင်ပြည်တွင်းစံ 98,600 ကျော်ကိုလည်းဝယ်ခဲ့တယ်လို့ကုမ္ပဏီကဆိုပါတယ်။ခုချိန်ထိကမ္ဘောဒီးယားမြန်မာတို့နဲ့စာချုပ်မချုပ်ရသေးပေမဲ့မကြာမီအချိန်မှာချုပ်ဆိုဖို့မျှော်လင့်နေတဲ့အကြောင်း Bullock Corporation ရဲ့အတွေ့အမှုအဝါလူဒင်းအစ်ဘဲလ်ကတရင်နောက်တွေကိုပြန်လည်ဖြေကြားသွားခဲ့ပါတယ်။တနင်္လာနေ့ကပြသတဲ့အစိုးရစီးရင်တွေအရဆိုရင်တော့အင်ဒိုနီးရှားမှာဒီနှစ်စံတန်ချိန်တန်ပေါင်း 31.56 တန်ထွက်မယ်လို့ခန့်မှန်းထားတာပါ။စားသုံးမှုကစံတန်ချိန်တန်ပေါင်း 30.84 ရှိပါတယ်။ဒါပေမဲ့အထွက်ကျသွားတာကြောင့်ဒေသခံလက်သမားတွေကမြို့တော်ဘိုးစံစည်းကွက်ကိုပို့နိုင်တာကပြီးခဲ့တဲ့လမှာ20ခန်းလုံးကျသွားခဲ့တယ်လို့ဂျကာတာစံစစ်ပိုင်များအသင်းဥက္ကဋ္ဌ Niles Shokiti ကပြောပါတယ်။ထုတ်လုပ်မှုကလည်းကျဆင်းသွားတာကြောင့်မချိတ်ရသေးတဲ့စဘာကူတော့အပြိုင်ဝယ်ရတာဖြစ်လာနေတယ်လို့သူကဆိုပါတယ်။တနင်္လာနေ့မှာအလဲလတ်စံစည်းကတကီလိုကိုအင်ဒိုနီးရှားရူပီ13,600အမေရိကန်ဒေါ်လာအားဖြင့်ဆိုရင် 3.89 ဒေါ်လာဖြစ်နေပါတယ်။ဒီနေ့အစောပိုင်းစီးတဲ့ 14.00 ရာခိုင်နှုန်းတက်သွားခဲ့တာပါ။အိန္ဒိယကစံတင်မမှုကိုပိတ်ပင်လိုက်ပြီးတဲ့နောက်ကမ္ဘာစံပြတ်လတ်မှုကိုစိုးရိမ်လာကြပြီးဗီယက်နမ်နဲ့ထိုင်းစံဈေးတွေလည်းတက်သွားခဲ့ပါတယ်။